差不多要进入三百多米，啊，那里有三百到三百公里，高度呢，那是很远。还有很多的人将来百姓便把这个安定安利于，这就是为了一条天花板地产的。为了你这种生态的一个理念呢，就毛为人才的巴西居民，不枉你传入吧。三块的，你打手一，化作平安干净钱，一个面拿看拿绿毛的拿这样。绿毛的拿是吧？这个刚留那个钱嘛，我们要不去谁有个？有时的这样子干净，绿毛的拿的快。这个刚留的钱嘛，我留钱拿来，我们要你啊的。老年人嘛嘞，晚年人嘞，老毕业看嘛嘞，低谷度的不得去晚年，晚年说了，低谷度的不得查，晓得喏？这查给啥人查的？低谷度高的不得去了，不老看下来，阿得不要晚年晚年骗你嘞，老毕业起码嘞，阿得不要晚年晚年骗你。老毕业了，低谷度偏离的低下嘞，起码嘞，阿得不要晚年晚年骗你啊。这里路。东牛呢，一手抓鱼，别人拿刀难落；别人拿刀难，你牛抓鱼行。你骨头刚不好，低低手呢，骨头刚不平的。然后呢，这里他，喏，这里他，你得担那个骨。那个年少的阿爷，手嘛，腰也没什么事。年少的阿爷，看到对他眼睛把楼啊没事也说不了说话说话的对。为了这恰巴拉的那个猪离那他的身上去这恰巴拉的妈这不是他我让他压过过过谁个的不当一个公压的人这恰巴拉的不能说的。喏那这个阿比迪老外就用他的也说不了他。他我拉培亚坦昆本比米纳马罗后因阿公罗昆罗就不得就不得出来喏阿拉轮来年不轮来乌鸦的不亚乌什么乌鸦飘乌鸦喏阿拉后来也收马罗阿拉收马乌这个钱呢过来没塞乌西点西没西点的过来把妈妈把带乌都这个钱骗你的哈都来得了我的屋里啊不是高峰楼也过来骗他的房哎呦这个呀呦那过位的都帮你有了这个人家这个人找没有那得过位的他说了你要为那过位的他说你注意啊先来不要了记住了过位的刚才不管他们那边要留出来过位的那你要为那过位的那么你要为你姑姑比慢楼里的啥突然也说了比如说嘛被人的什么情绪有的也高牛枪的压来的刷啊不也能的楼来嘛没事的不是嘛没事的不就要了那你姑姑的没不就票就在阿头啊那你就在阿头吧姑姑的不等等嘛不就这样的去嘛高牛枪的压家个来对家，他那路没地产家不好过。来对家，俺路来对家了，我说生产机。我那真没有嘞，啥阿哈啦，西瓜啥来流行，江马他们吃不嘛？不吃。不在那嘞，要多少？啥阿哈啦嘞，西瓜不在那嘞，要多少？我看那江马嘞是吧？来地产，喏。哎，那路为过四天嘛，高面子。心里的我那里孤独的压力不是什么吃多少人高牛枪的压力是吧不再把钱下来有白马的人南白马的人因为谁的心来嘛不必跟着有高牛枪的被奶奶孤独的心里温暖的心里看那个人嘛高奶奶的温暖的心加马的路人谁的嘛高奶孤独的压力温暖加马的加马多的谁刷阿里贴比的高牛枪的人家那个就是我的大家黑鸭手嘛喏黑鸭黑鸭手嘛我用几家的阿里要刷不得高物留下来不得高物留点看嘛留工留米的也起来嘛 တကယ်ချမ်းသာဒုက္ခရနိုင်တဲ့အကြောင်းတရားဆိုတာဖုတ္တနာမှာပဲရှိတယ်ပြင်ဘက်ကအထောက်ပံ့လောက်ပဲရထောက်ပံ့ဆိုဒီမှာရှိတယ်ယာတိဥဒုတို့ပဝန်းကျင်တို့ဆိုတာကိုယ်မှာအထောက်အပူပဲဖြစ်တယ်ပင်ကိုယ်ခန္ဓာကိုယ်ကချမ်းသာနေလို့ရှိရင်ယာတိဥဒုလည်းခံနိုင်တယ်ပေါ့အဲ့တော့ပင်ကိုယ်ရဲ့ခန္ဓာကိုယ်ကချမ်းသာမှုမကောင်းဘူးဆိုလို့ရှိရင်ဒီယာတိဥဒုမျိုးမှမခံနိုင်ဘူးပေါ့အဲ့တော့အရေးကြီးဆုံးကကိုယ်စိတ်ဓာတ်ခိုင်မာတန့်စင်ကျူစင်အောင်လုပ်ဖို့ဒါအရေးကြီးတယ်လို့မြတ်စွာဘုရားဟောတဲ့တရားတော်မှာစိတ်ကိုဗဟုပြုပြီးတော့ဆုံးမဩဝါဒပေးတယ်နော်ဘုရားသခင်ဆိုတဲ့ကောင်းကင်ဘုံကတကူရှင်ကိုဗဟုထားပြီးတော့ဆုံးမတာမျိုးမဟုတ်ဘူးကိုယ်စိတ်ကိုကိုယ်ပြင်ပြီးတော့ကိုယ်စိတ်ထဲမှာကုသိုလ်ကောင်းတွေပြရအောင်လုပ်တာကောင်းတဲ့အကြောင်းတွေစီလို့အထောက်အပံ့လို့ဒီလိုဆိုတာနော်အခုတရဏဂုံ၃ပါးကိုစောင့်တည်လိုက်တယ်အန္တမောမြတ်တဲ့ကုသိုလ်တရားလို့ခေါ်တယ်။ဘာဖြစ်လို့လဲဆိုတော့မိမိဘဝကိုဖရာကိုအနန္နဲ့တရားကိုအနန္နဲ့သံဃာကိုအနန္နဲ့ဆိုတာဒါတရဏဂုံဆိုတာကိုယ့်ရဲ့ဘဝတစ်ခုလုံးကိုကိုယ်ပဲပါတယ်စိတ်ကပါတယ်လို့ဆိုကြတယ်ကိုယ့်ဘဝကိုအနန္လိုက်တဲ့သဘောပဲ။ဖရာကိုကိုယ်ဝင်တယ်ဆိုတဲ့အဓိပ္ပာယ်ကဖရာရဲ့အဆုံးအမတိုင်းလိုက်တာပါမယ်လို့ဆိုလိုတာပဲ။တရားကိုကိုးပဲတယ်ဆိုတာဘုရားဆုံးမထားတဲ့တရားကိုရှင်းသုံးမှမယ်လို့ဆိုလိုတာ။သံဃာကိုကိုးပဲပါတယ်ဆိုတော့သံဃာတွေနဲ့ပတ်သက်ပြီးတော့ကုသိုလ်ကောင်းမှုပြုပါမယ်လို့ဆိုတာပဲ။အဲ့တော့ဘုရားတရားသံဃာယရဏသုံးပါးကိုးပဲစီကတ်တာ။ကို့အတွက်ဘုရားကမှန်ကန်တဲ့လမ်းကြောင်းဖြစ်ဆုံးမတယ်။တရားကကိုယ်တိုင်ရှင်းသုံးရင်စေဝါနဲ့အလားတူတူပြီးကုသနာမှာအကျမ်းမှမှုချမ်းသာမှုတွေဖြစ်ပေါ်စေနိုင်တယ်။သံဃာတွေမှာကုသိုလ်ကောင်းမှုလုပ်တဲ့အခါကိုယ့်ရဲ့ဘဝမှာတစတဲ့တစပို့ပြီးတော့မြင့်မားလာတယ်လို့စာပေကျမ်းမှာလည်းဒီလိုဆိုထားတာနော်သံဃာကကိုယ်ပါတယ်မှာအနုတ္တရံပုညခိတံလောကတ္တပုညခိတ္တဆိုတာကုသိုလ်လုပ်ချင်လို့ရှိရင်ဘယ်နေရာလုပ်မှမယ်စဉ်းစားကြည့်ပေါ့သာသနာမရှိတဲ့နေရာမှာကုသိုလ်လုပ်ချင်တယ်ဆိုပါဆိုနော်သာသနာမထွန်းကားတဲ့နေရာမှာကုသိုလ်လုပ်ချင်တယ်ဆိုပေသွားလို့ဘူးအဲ့တော့လမ်းမေးကသရောင်းစားပဲသိစရာရှိတယ်။ဟုတ်လား?တန်ဃာတွေမရှိဘူးဆိုတဲ့နေရာမျိုးမှာကုသိုလ်လုပ်ဖို့အဲတရိစ္ဆာန်တွေကျွေးခြင်းကျွေးရမယ်။လမ်းမေးမှာဟို homeless တွေပေးခြင်းပေးရမယ်ဒါတော့ပဲလုပ်လို့ရတယ်။အဲ့တော့ခုတော့သာသနာတော်နဲ့တွေ့တဲ့အခါမှာကုသိုလ်လုပ်ခြင်းမင်းဆိုတဲ့အခါမှာရဟန်းတန်ဃာတွေစီမှာကုသိုလ်လုပ်လိုက်တာ။ဒါကြောင့်မို့ကုသိုလ်ဆိုတာဘယ်နေရာမှာလုပ်လို့ဖြစ်တာတော့ဖြစ်တယ်။နောက်ဆုံးမှာတရိစ္ဆာန်တကောင်ကိုကျွေးတာကုသိုလ်ဖြစ်တာပရိသတ်၎င်းကိုကျွေးရင်မြတ်စွာဘုရားကအစတရားကျွေးရတယ်လို့ပြောနော်လူတွေကကိုခြင်းတရားမကောင်းတဲ့ပုဂ္ဂိုလ်ကျွေးရင်စတထောင်ကိုခြင်းသီလနဲ့ပြည့်စုံလာလို့ရှိရင်စပေါင်းများများစွာကျွေးရတယ်ဒီလိုဆိုရပါဘူးအဲဒီလိုအတိုင်းတားခြင်းတော့ကွာသွားတာပေါ့ကွာသွားတယ်ကိုရောင်းကုံဝင်လို့တဲ့အခါမှာလူတွေကအမျက်ပိုရတဲ့အလုပ်မလုပ်ကြဘူးလားလုပ်တယ်အမျက်ပိုရတာကိုရွေးပြီးတော့လုပ်ကြတယ်နော်အဲ့ဒါလိုပဲကုသိုလ်ကောင်းမှုလုပ်တဲ့အခါမှာအမျက်ပိုရတာကိုလုပ်ကြတယ်ဖျားပွင့်လာတဲ့အခါကျတော့ကုသိုလ်စိုက်ပျိုးနေရမှာပို့ပြီးတော့ကောင်းလာတာဘယ်ဟာနဲ့မှရှင်လို့မရတာသံဃာဆိုတဲ့ဘုရားရဲ့သာဝကအစီအဝေးဘုရားရဲ့သံဃာအစုအဝေးကိုပူတန်းတယ်လို့ဆိုလဲခံတာ။သံဃာဆိုတာပုဂ္ဂိုလ်တော်အားတွေကိုညီညွတ်နဲ့မဟုတ်ဘူးနော်။မြတ်စွာဘုရားရဲ့တပည့်တော်ကအစင်ဆက်ဒီအခွဲအစည်းကိုညီညွတ်ပြီးတော့ပြုတာ။အဲ့တော့အခွဲအစည်းကိုညီညွတ်လုပ်တဲ့အခါမှာအခွဲအစည်းကိုကိုးစားပြုပြီးတော့ပုဂ္ဂိုလ်ကိုတူတာပဲ။ပုဂ္ဂိုလ်ကဒီဝါသံဃာကိုညီညွတ်ပြီးတော့ပြုတာပေါ့ကိုးတူတဲ့အခါကျတယ်နော်။အဲ့ဒီလိုလူသာသံဃာဟာမြတ်စွာဘုရားကအနုတ္တရံပုညခိတံလောကတကုသိုလ်စိုက်ပျိုးဖို့အတွက်ဘယ်ဟာနဲ့မှမရှင်နိုင်တဲ့အကောင်းဆုံးကုသိုလ်စိုက်ပျိုးရတဲ့ဒီလိုဆိုဆိုတာပေါ့အေးလောကလူတွေခြံလုပ်ငန်းတို့စိုက်ပျိုးရေးလုပ်ငန်းတို့လုပ်တဲ့လူတွေဆိုလို့ရှိရင်ညီကောင်းရေကောင်းရာသီဥတုကောင်းတဲ့နေရာရွေးချယ်ပြီးတော့လုပ်ကြတာလေအဲ့ဒါမျိုးလိုပဲကုသိုလ်ကောင်းမှုလုပ်တဲ့အခါမှာကုသိုလ်ချင်းများများဆောင်စားကုသိုလ်ရဖို့အတွက်ကြိုးစားမယ်ဆိုလို့ရှိရင်သံဃာဆိုတဲ့ညီကောင်းညီကောင်းကိုမေးပြီးတော့သူ့ရတန်းတာဖတ်တာ
ဟုတ်အကောင်းဆုံးပဲလို့ဒီလိုဆုံးလို့ရပါတော့နော်အဲ့တော့ဘုရားတရားတန်ခါရဏသုံးပါးကိုခိုးဝါအနတ်ထားပြီးတော့ခုလိုပုဒ်ုကောင်းမှုလုပ်ခြင်းဖြင့်ကိုယ့်ရဲ့ရင်ထဲနှလုံးထဲမှာအတိကင်းပြီးတော့ကောင်းကျိုးချမ်းသာတွေပေးနိုင်တဲ့ကုသိုလ်မျိုးကိုရှိခိုးအထောက်ပြုတာဖြစ်သွားတယ်တဲ့အဲ့တော့အခုဒီကနေ့လူတွေတန်းတယ်လို့ဆိုတဲ့အခါသင်္ကန်းတူတာရှိတယ်သင်္ကန်းဆိုတာဘုဆုံပေါ့ဘင်္ဂါရီဝဲရတဲ့အပေါ့သမုဒိသစ္စာဘက်ကကြည့်မယ်ဆိုရင်တော့ဒါသင်္ကန်းလို့ဝေါ်ဟာရပေးထားတဲ့ကြွချက်လူတွေဝတ်လို့မရတော့เนาะသင်္ကန်းမချုပ်ခင်ကပိဿတို့ကတော့ဘူးဝို့ကိုရဘူးသုံးသုံးရသို့တော့သင်္ကန်းလို့သတ်မှတ်ပြီးတဲ့အခါမှာဒါကသာမန်အဝတ်မဟုတ်တော့ဘူးပေါ့အဲ့တော့သမုဒိသစ္စာအနေအချင်းပို့ပြီးတော့ထူးမြတ်သွားပြီပေါ့ဒီဝတ်ကအဲ့ဒီထူးမြတ်သွားတဲ့အဝတ်ကိုထူတာသာမန်အဝတ်ထူတာတောင်မှပဲကောင်းကျိုးချမ်းသာဆိုရင်လာတယ်ထူးမြတ်တဲ့အဝတ်သင်္ကန်းကိုတို့တယ်လို့တွေ့ရတယ်စိတ်ထဲမှာတွေးပြီးတော့ပီတိဖြစ်အောင်လုပ်ရအောင်เนาะတို့တမန်သာသနာ့ဘက်မှာဆိုရင်တမန်အဝတ်ပဲလူလို့ရတယ်ခုသာသနာတွင်ဖြစ်တဲ့အတွက်ကြောင့်သံဃာတွေကိုသံဃာဝတ်စုံကိုတွေ့ရတယ်ဆိုတာဒီဝတ်စုံဟာဒီသံဃာဝတ်ကလွတ်သွားတဲ့ဘုရားယဟန္တာပိဿကဗုဒ္ဓအရှင်မြတ်ကြီးအားလုံးဟာဒီဝတ်စုံနဲ့ပဲသွားတာဒီဝုတ်ကိုဝုတ်ပြီးတဏှာဝုတ်ကနေလွတ်သွားပြိဋ္ဌာအသောကိနေပုဂ္ဂိုလ်တွေမှဝုတ်ယုံတိုက်တဲ့ဒီဝုတ်စုံကိုတို့တည်းလူရပါပြီလို့စိတ်ထဲမှာဝမ်းသာပီတိဖြစ်ရမှာဒီဝုတ်လူချင်းအောင်ဆိုနော်အဲ့တော့မြတ်စွာဘုရားကအကြောင်းတစ်ခုလုပ်ရင်အကျိုးတစ်ခုဆိုတာပေါ်လာတယ်လူတွေမှာစီးပွားရှာတဲ့ဘာရောက်ရင်ဘာရမယ်ဆိုတဲ့အကျိုးကရှိတာကြီးပဲလေသူ့အနေနဲ့သူလာတယ်သိပင်လဲဆိုင်ရင်ပဲပင်ဆိုင်ရင်ပဲအတိရမယ်ဆိုတာအကြောင်းတစ်ခုစီကိုအထုတ်ရင်အကျိုးဆိုတာရတာပဲအေးဒါကြောင့်မလို့ခုလည်းပဲသင်္ကန်းထူလို့ရှိရင်ဘလို့အကျိုးတွေရတာတော့ဆိုတော့မြတ်စွာဘုရားကဝဋ္ဌတော်ဟောတိဝဏ္ဏတော်နော်ဝဋ္ဌတော်ဟောတိဝဏ္ဏတော်ဆိုတော့ဒီတုတ်တန်ကကိဉ္စရဆိုတဲ့တုတ်တန်ကမြတ်စွာဘုရားကဟောထားတာအဝတ်သင်္ကန်းလှူတာဟာတဲ့ကိုယ်ရည်ကိုယ်သားဆိုပြေမှုအဆင်းကိုအဆင်းမပမှုကိုလှူတာပဲလို့ပြောတယ်နော်ဟုတ်ဆိုလိုတဲ့အဓိပ္ပာယ်ကဘာလို့ဆိုရင်အဝတ်သင်္ကန်းကိုလှူတန်းခြင်းဟာကိုယ်ရည်ကိုယ်သားဆိုပြေနိုင်တယ်ဆိုတဲ့အကျိုးရတယ်လို့ပြောတယ်နော်ဖြစ်လျာကွာမှာအသားရည်မွဲ၆၆နဲ့ကျုပ်အဆင်းအင်္ဂါမပြည့်စုံတဲ့ပုဂ္ဂိုလ်မျိုးမဖြစ်ဘူးတလပပါဖြစ်နိုင်တယ်ဆိုတဲ့အကျိုးတရားကိုရတယ်ဘာဖြစ်လို့လဲဆိုတော့လူဟာအဝတ်ကိုလှလှပပဝတ်ဆင်တတ်လို့ရှိရင်အကျိုးဆိုးတဲ့လူတောင်မှပဲကြည့်ပြောရှုပြောဖြစ်သွားတယ်။အဝတ်ကလူကိုလှပစေတယ်ပေါ့။ဒါကြောင့်မို့လို့လှပစေတဲ့အဝတ်ကိုလှူတာဖြစ်တော့ကြောင့်တို့တဲ့လူဖြစ်နေရဘဝမှာရုပ်ဆင်းအင်္ဂါလှပမှုဆိုတဲ့အကျိုးတရားရနိုင်တယ်လို့ဒီအကျိုးကိုလိုချင်သည်ဖြစ်စေမလိုချင်သည်ဖြစ်စေသဘာဝကပေးတာ။တရစီဆိုင်လို့ရှိရင်တရတိတော့စပေါ်မှာပေါ့နော်ကိုဆိုင်တဲ့အပင်ကအတိတော့ကိုရမှာပေါ့ဒါကြောင့်မို့လို့ဒါကဒီအကြောင်းလို့ရင်ဒီအကျိုးဖြစ်နိုင်တယ်လို့ရသော်ပြားကပြောတာဒါကိုလည်းအကျိုးတရားရှိတယ်ဆိုတာကိုမှတ်သားဖို့လိုအပ်တယ်ပေါ့နော်အဲ့တော့ဒုတိယတွေဟာဝါသုသင်္ကန်းကိုလှူဒန်းရပြီတော့လှူဒန်းတဲ့အခါမှာဘယ်လိုရည်ရွယ်ချက်နဲ့လှူဒန်းရမလဲလို့ဆိုလို့ရှိရင်ဒီတန်ဃာတွေရဲ့တဏ္ဍာမှာရှိတဲ့အခုဒီမှာလှူတဲ့တန်ဃာတွေကဒီကြောင်းလိုက်မှာစာပေပို့ချနေကြတဲ့စာကြဆရာတော်တွေဖြစ်တယ်နော်စာကြဆရာတော်တွေလှူတော့ဒီဆရာတော်တွေတည်တဲ့တရားဓမ္မကိုပူဇော်တဲ့အနေနဲ့တို့လှူရတယ်ဆိုရင်ဟောကိုကုသိုလ်ကပို့ပြီးတော့ကြီးသွားကျေပြတ်လာစိတ်ထားတတ်လို့ရှိရင်ကုသိုလ်ကောင်းမှုဆိုပို့ရစိတ်ထားတတ်ဖို့လို့စိတ်ကိုပြင်ပြီးတော့အဲ့ဒါလို့ပြုရတယ်နော်အဲ့တော့တန်ဃာတွေကိုလှူတယ်တန်ဃာတွေရဲ့တဏ္ဍာမရှိတယ်သီလသမာဓိပညာဘုမောမြတ်စွာဘုရားရဲ့တရားတော်တွေကိုပူဇော်တဲ့အနေနဲ့ကတော့လှူတယ်ဆိုတဲ့စိတ်နဲ့ကြည်ရပြီးတော့လှူရအဲ့ဒီလိုလှူတဲ့အခါမှာပူပြီးတော့ကိုယ့်ရဲ့ကုသိုလ်ကောင်းမှုကပူကျဲပြသွားတယ်ပေါ့စေတနာစွာတွေပူကောင်းသွားတယ်ပေါ့လို့ဆိုလိုတာပေါ့နော်ကဲဝါဒုသင်္ကန်းကတ်လှူခြင်းအဖြစ်မှာနဝကမ္မဝတ္ထုတွေတွေလူတွေနဝကမ္မလူတဲ့အခါမှာဘယ်လိုထားရဒီနဝကမ္မဝတ္ထုတွေတို့မှဖြစ်ပေါ်လာတဲ့အလိုရှိရာပစ္စည်းလေးပါကိုထူထမ်းပါတယ်
ဖဏလူချင်းဖဏစာအုပ်လူချင်းစာအုပ်ဆိုတာအလူရှိရပစ္စည်းလေးပါးကိုယူမှန်းပြီးတော့ပြုရနော်အဲ့လိုလူတိုင်းရဲ့အားဖြင့်ဆေးလိုလို့ရှိရင်ဆေးနော်အသုံးဆောင်တခြားပစ္စည်းလိုရရင်တခြားပစ္စည်းဆိုရယ်ပို့ပါဘာသုတင်ငန်းရဲ့အချမ်းရံဖြစ်ဒီနဝကမ္မဘုထုမွေတို့မှာဖြစ်ပေါ်လာတဲ့ပစ္စည်းလေးပါးကိုလည်းလူတန်းပါတယ်ဒီလူတန်းရဲ့အားဖြင့်ဘယ်ဟာကိုပဲလှူလှူဖြစ်လျက်ဘဝမှာဒီစိဥ္စာပေါ်များခြင်းဆိုတဲ့အကျိုးတရားဟာရတာလားပဲ။အကျိုးလိုခြင်းအကြောင်းကိုပဲအားထုတ်ရတယ်အမြဲတမ်းမှမှန်ကန်တယ်နော်။အေးနောက်တစ်ခုကပါတော့ဆိုရင်ဒီမှာသတင်းသုံးလေးထားရတဲ့တန်ခါ200ကျော်ဆွမ်းခဲဝယ်ဘောစဉ်ချုပ်ခြင်းရတာဖြာဖြာစက္ကတုတည်းကိန္ဒရသုတ္တမမြတ်စွာဘုရားကတော့အနတောဖလတောတဲ့သာအာရသူတာခွန်အားနေတယ်လို့ဒီတစ်ခုပဲဟောတယ်เนาะဒီရှင်တိဝိရဲ့မေတော်သုဘဝန္တမင်းသမီးရဲ့ဆွမ်းကြွေးပွဲမှာတော့သစ္စာဗျာ၅မျိုးတောင်ဖွဲ့ဟောတာရှိတယ်ဆောင်းအလှဟာတစ်ခုတည်းပဲ၅မျိုးသူညာရောက်တယ်တဲ့ခုခေတ်ပြောနဲ့ပြောမယ်ဆို5 in 1လို့ခေါ်တယ်ခုခေတ်ကစုစုထားတယ်နော် 3 in 1လို့5 in 1လို့အဲ့ဒီကဆုံးလူတာတခုတည်းပဲလူတယ်ဟုတ်တယ်မဟုတ်အဲ့ဒီအချိန်မှာအလှ၅မျိုးချုံးပုံထားတာဆုံးလူတာကိုလူတာကတော့ဆုံးလူတာပဲဆုံးကတ်တဲ့တန်ခါးလေးအဲ့ဆုံးလို့တဲ့အချိန်မှာအလှ၅မျိုးပါနေတယ်အဲ့ဒီအလှ၅မျိုးကိုလည်းအာယုပြုထားစိတ်ကတိအောင်လို့စိတ်ကနေအာယုပြုနိုင်ရအောင်နော်ရသော်ဘုရားကအကြောင်းအကျိုးဆက်ပြီးတော့ပြတယ်ဆုံးလူတဲ့အဲမဲ့ပါတဲ့အလှ၅မျိုးကပါတော့ဆိုနံပါတ်၁ကအာယုဌာနအသက်ကိုလှူတယ်တော့အသက်လှူလို့ရှိရင်ဘာဖြစ်လဲအသက်ရှည်ခြင်းဆိုတဲ့အကျိုးတရားရလောကလူတွေကအသက်ရှည်ဖို့တောင်ဆူတောင်းနေကြတာသက်ရှည်ပါစေလဲဆိုပြီးဆူတောင်းကြအဲ့တော့ဆူတောင်းလို့နေရတော့ဘူးမမရဆူတောင်းလို့နေရရင်လူတွေအားလုံးကထိုင်ပြီးဆူတောင်းကြမှာပေါ့ဆူတောင်းရမှာမဟုတ်ဘူးတဲ့မြတ်စွာဘုရားကလောက်ရမှာတဲ့နော်လို့ရတယ်ဆူတောင်းတယ်ဆိုတော့ကိုယ့်ရဲ့ဆန္ဒထုတ်ခေါ်တာတော့မရှိဘူးမလုပ်ခဲနဲ့တောင်းနေလို့ဘာမှမရဘူးနော်အေးဒါကြောင့်မို့သက်ရှိခြင်းနဲ့သက်ရှိပါစေဆိုလို့ရှိရင်သက်ရှိခြင်းနဲ့ဆိုဘာလို့ရမှာလဲဆုံးထူတာလူတာအစာအာဟာရထူတာသက်ရှိဘာဖြစ်လို့အစာအာဟာရလူတာသက်ရှိတယ်လို့ပြောရတာတော့ဆိုလောကတရားဝါးတွေသက်ရှင်နေတာအစာစားလို့သက်ရှင်တာကိုအစာမစားရရင်တည်ကောင်းမှာပေါ့နော်ဒါကြောင့်မလို့ဒါဆုံးသူရဆုံးသူခြင်းဖြင့်တို့ရတွေအာယုဒါနအသက်ကိုလည်းပြူရတယ်လို့စိတ်ထဲမှာဝတ်သားခြင်းဖြစ်ဖို့နောက်တစ်ခုကကိုယ်ရည်ကိုယ်သားစုပ်ပြေမှုဆိုတဲ့အစင်းအလှဝဏ္ဏဒါနကိုလည်းပြူရရောက်တယ်တဲ့နံပါတ်1ကဘာလို့လဲဆိုအစာရေစာဝဝလည်းလည်းစားရတဲ့အခါမှာအသားရေစုပ်ပြေပြီးတော့ကျန်းမာဘူးအဲ့တော့အစာအာဟာရမပြည့်စုံရင်လူဟာမွဲ66နဲ့ပိန်ပြီးတော့သွားနိုင်တာပေါ့ဒါကြောင့်မို့အစာအာဟာရလူတာလည်းပဲအသားရေစုပ်ပြေမှုဆိုရင်အဆင်းကိုလူလာရောက်တယ်လို့ဒီထဲမှာနံပါတ်1အနေနဲ့ဝဏ္ဏဒါနတို့တည်းပြီးပြုရတယ်လို့စိတ်ထဲမှာအောက်မိထားနောက်တစ်ခါကျတော့ဘာလို့ဆိုဖလဌာနခွန်အားအလှလေဒီထဲမှာပါနေတယ်တဲ့။ဘာဖြစ်လို့လဲဆိုဘလို့အားကောင်းတဲ့လူပဲဖြစ်ဖြစ်အစာဖြတ်ထားပါလား။အားပြတ်သွားမှာပေါ့။ဒါကြောင့်လို့စားလိုက်အောင်စားလိုက်အောင်အားပြတ်သွားလိမ့်မယ်နဲ့ပြောနေတယ်နော်။အစာကနေအားဆက်ပြရလူတွေမှာ။ဒါကြောင့်လို့အစာစားခြင်းအားကိုဖြစ်စေတယ်။တို့တွေဆုံးတူလိုက်တော့တန်ဃာတွေမှာအားတွေဖြစ်သွားတယ်။ဒီအားတွေကိုတို့ထူလိုက်တာပဲ။ဒါကြောင့်လို့ဘဖြစ်လျာဘဝမှာဖြစ်စီဒီဘဝမှာရောအင်အားကောင်းခြင်းဆိုတဲ့အကျိုးတရားကိုရနိုင်တယ်။ဟောနောက်တစ်ခုပါဝင်တဲ့နံပါတ်4အစုကတော့ဘာလို့ဆိုဒုက္ခဌာနချမ်းသာတယ်။စိတ်ချမ်းသာမှုကိုချမ်းသာမှုဆိုတာစားရတဲ့ပုံစံတွေမှာရတယ်။မစားရလို့စားလောင်းနေရင်စိတ်ချမ်းသာမှုကိုချမ်းသာမှုမရဘူးပေါ့။ဒါကြောင့်အစာလူတာဟာစိတ်ချမ်းသာမှုကိုချမ်းသာမှုကိုဖြစ်ပေါ်စေပေါ့။အေးဒါကြောင့်တို့ချမ်းသာဒုက္ခအဖြစ်ဆိုတာကိုလည်းဒီထဲမှာလှူဒါန်းလိုက်ရတယ်ဒီလှူဒါန်းမှုကြောင့်ဖြစ်လျက်ဘဝမှာကိုယ်ချမ်းသာခြင်းစိတ်ချမ်းသာခြင်းဆိုတာပြန်ရမယ်နောက်တစ်ခုကတော့ပฏิဘာနဌာနအတိညာပฏิဘာနဆိုတာ တကူကလာပြောရင်ဘယ်လိုပြောရမလဲအလုပ်တစ်ခုပေါ်လာရင်ဘယ်လိုလုပ်ရမလဲဆိုရင်ဆင်ញင်စဉ်းစားနိုင်တဲ့ဉာဏ်ပညာမျိုးကိုခေါ်တာနော်လက်တလုံးစဉ်းစားနိုင်တဲ့ဒီဉာဏ်ကအမတမအရေးကြီးပါပဋိပါဒဆိုခုခေတ်တော့ပြောရင်ပြောမှစိတ်ကူးကောင်းတယ်လို့ပြောကြတယ်နော်စိတ်ကူးကောင်းတယ်ဘယ်လိုလုပ်ရင်ဘယ်လိုအကျိုးရှိပဲဆိုရင်ဒီတွေးကြောဆင်ញင်နိုင်တဲ့ပညာမျိုးရုပ်တရက်ကိုယ်တဏ္ဍာမှာခေါင်းထဲမှာပေါ်လာတဲ့ပညာရဲ့မျိုးတွေဒါတွေကိုပฏิဘာနလို့ခေါ်တယ်နော်အဲ့ဒီပฏิဘာနဆိုတဲ့ဉာဏ်ပညာမျိုးခေါင်းထဲမှာပေါ်လာတဲ့အကြံကောင်းအဉဏ်ကောင်းတွေရရလာတဲ့ဟာမျိုးအဲ့ဒါမျိုးကိုလည်းလှူရရောက်တယ်တဲ့ဘာဖြစ်လို့လို့ဆိုတော့အစာရေစာပြည့်ပြည့်စုံစုံစားရတဲ့ပုဂ္ဂိုလ်မှာအုံနောက်ဖွင့်ပြိုးပြီးတော့အသိဉာဏ်ကတိုးလာပေါ့စိတ်ကူးဉာဏ်ကူးတွေရတာဒါကြောင့်မို့ဆောအလှူထဲမှာအာယုဒါနဆိုတာပါတယ်ဝဏ္ဏဒါနဆိုတာပါတယ်ဘလဒါနဆိုတာပါတယ်ဒုက္ခဒါနပါတယ်ပฏิဘာနဒါနလို့ဆိုဒီလူငါးမျိုးကိုတို့တွေ့လိုက်ရတာဒီလူချင်းအပြင်သက်ရှိခြင်းဆင်းလာခြင်းခေါင်းအောင်လာရှိခြင်းဉာဏ်ချမ်းသာကြည်ခြင်းဉာဏ်ပညာကြည်ခြင်းဆိုတဲ့ဒီအကျိုးတရားတွေဟာတောင်းတဖြစ်စေတောင်းတဖြစ်စေဒါလို့ရင်ဒါဖြစ်တယ်ဆိုတဲ့ရသောရားရဲ့အကြောင်းကျိုးပြီးတဲ့ဉာဏ်နဲ့ဟောထားတဲ့အဆုံးမှန်တဲ့ဟုတ်တယ်ဒီဒါလို့ဒီဒါဖြစ်လာမှဆိုတာကြိုကြည့်စိတ်ချပြီးတော့ဘုရားမြတ်စွာရဲ့အဆုံးအမကိုနိုင်နိုင်အောင်တော့အားဖြင့်ဟုတ်တယ်ဒီဘဝမှာချမ်းသာဒုက္ခရဖို့အတွက်အားလုံးချမ်းသာဒုက္ခဆိုဒီမှာကုသိုလ်ကောင်းမှုမှာမူတည်နေတာဖြစ်တယ်ကုသိုလ်ကောင်းမှုလှုပ်ခြင်းပြန်တာချမ်းသာဒုက္ခရနိုင်တယ်တခြားအရာတွေတွေးတော့ဆင်ခြင်ပြီးတော့နော်လောကကြီးဟာချမ်းသာဒုက္ခအစစ်အမှန်ကိုရနိုင်တာမဟုတ်ဘူးကုသိုလ်ကချမ်းသာဒုက္ခပေးနိုင်တယ်လို့ကိုယ်စီကိုယ်စီသဘောကျပြီးချမ်းသာဒုက္ခရချောင်းကောင်းမှုကျိုးစားအားထုတ်နိုင်ကြပါစေကုန်သတည်း။